ကနေဒါနိုင်ငံဖေဗရစ်နစ်ကနေမြန်မာနိုင်ငံအတွက်လေ့လာစရာတွေအများကြီးရှိနေကြောင်းတိုရန်တိုမြို့မှာမနေ့ကပြုလုပ်တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။တိုရန်တိုမြို့တော်ခန်းမမှာကျင်းပတဲ့ဒီတွေ့ဆုံပွဲကိုမြို့တော်ဝန်ဂျွန်ထိုရီကိုရိုင်တက်ရောက်ပြီးတော့ကြိုဆိုအဖွင့်စကားပြောကြားခဲ့တာပါ။မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအတွင်းကနေဒါနိုင်ငံကိုလာရတဲ့အဓိကအကြောင်းရင်းကိုတောင်ဆန်းစုကြည်ကအခုလိုစပြောပါတယ်။
ကျွန်တော်တို့ဒီမှာလာရတဲ့အဓိကအကြောင်းရင်းကတော့ Forum of Federation ဆိုတဲ့အဖွဲ့အစည်းပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုကူညီသောအဖြစ်ဒီ Federal Democracy နိုင်ငံရေးစနစ်အကြောင်းပုံမူပြီးတော့ကျွန်တော်တို့နားလည်အောင်လို့ဖိတ်ခေါ်တာဖြစ်ပါတယ်။လာတဲ့အဖွဲ့အစည်းမှာဆိုလို့ရှိလို့ရှိရင်တိုင်းသားလက်နက်ကိုင်အဖွဲ့ကိုစနေလေးပါတယ်။ကျွန်တော်တို့အစိုးရကိုစနေလေးပါတယ်။တပ်မတော်ကိုစနေလေးပါပါတယ်။ကျွန်တော်ဒီလိုလာတာမှလာတဲ့အခါမှာဒီကိုယ့်အမြင်သူ့အမြင်ဖလဲခွင့်နဲ့ရတယ်နောက်ပြီးတော့ကျမတို့အားလုံးရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအကြောင်းလေးကျမတို့ပို့ပြီးတော့သိလာရတယ်
။ခိုင်မာနေပြီဖြစ်တဲ့ကနေဒါဖယ်ရယ်စနစ်မှာအခက်အခဲတွေဘလို့ကြော်ဖြတ်ခဲ့တယ်လဲဆိုတာကိုသူ့ဦးဆောင်တဲ့ကိုစလဲအဖွဲ့အနေနဲ့လေ့လာခဲ့ကြောင်းအခုလိုတဆက်သေးပြောသွားပါတယ
်။ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်မှုလမ်းကြောင်းဟာကျမတို့နိုင်ငံတော့မခက်ခဲခဲ့ပြီမဲ့လေအများကြီးပဲကျမတို့သိယူစရာရှိခဲ့ပါတယ်။နောက်တော့ဥကရဇာနိုင်ငံဆိုလို့ရှိရင်ဖက်ဒရယ်ပြည်ထောင်စုတစ်ခုအနေနဲ့ခိုင်မာသွားပြီဆိုတော့စိန်ခေါ်မှုတွေဘယ်လိုပြန်ဆိုင်ခဲ့ရလဲကြော်သွားခဲ့ရလဲနောက်တော့စိန်ခေါ်မှုတွေကတကယ်တော့ဘယ်တော့မှအဆုံးမရှိဘူးဆိုတာလည်းအဲကျမတို့နားလည်ဖို့လိုပါတယ်
။ဒါအပြင်မြမငင်းငယ်ရေးဖြစ်စဉ်ဥဆောင်နေသူတဦးအနေနဲ့လက်ရှိငင်းငယ်ရေးဆွေးနွေးနေတဲ့အခြေအနေကိုလည်းအခုလိုပြောပြပါပါတယ်
။အဲတော့တချို့ကနေပြီးတော့ကျမတို့ရဲ့ငင်းငယ်ရေးဖြစ်စဉ်ဟာငင်းငယ်ရေးအတွက်ကြိုးပမ်းမှုတွေကစကူရည်တိုးတက်မှုမရှိဘူးဆိုတာတိုးတက်မှုရှိတယ်ဒါပေမဲ့တစ်ခါတလေဆုပ်ယုံမှုရှိရမှာပဲရှေ့တိုးရင်နောက်ဆုပ်ရင်ရှေ့တိုးရင်နောက်ဆုပ်ရင်လည်းကျမတို့လိုချင်တဲ့ပန်းနိုင်ကိုရောက်အောင်တော့ရမှာပဲတခြားနိုင်ငံတွေရဲ့ငင်းငယ်ရေးဖြစ်စဉ်တွေကိုကြည့်လိုက်လို့ရှိလို့ရှိရင်ငင်းငယ်ရေးကြိုးပမ်းမှုတွေကြည့်လိုက်လို့ရှိရင်လည်းဒီလိုပဲဆိုတာမြင်ရပါတယ်တချို့နိုင်ငံတွေမှာဆိုလို့ရှိရင်ဆယ်စုနှစ်ပေါင်းများစွာမကရာစုနှစ်နဲ့တောင်မှချိန်ပြီးတော့ငင်းငယ်ရေးအတွက်အမျိုးသားပြန်လည်ငင်းကြစေရေးအတွက်ကြိုးပမ်းခဲ့ကြရတာပ
ါသူ့ရဲ့ပြပခီးစဉ်တိုင်းသက်ဆိုင်ရာနိုင်ငံရောက်နေတဲ့မြန်မာမိသားစုတွေနဲ့တက်နိုင်တဲ့လောက်တွေ့ဆုံရမှာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုရှင်းပြပြီးအမေးအဖြေပုံစံမျိုးနဲ့ဆွေးနွေးပွဲထိရောက်မှုရှိအောင်ကြိုးပမ်းခဲ့ကြောင်းဒေါံဆန်းစုကြည်ကပြောပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်နိုင်ငံရေးအရအမည်မဲစင်းထားရှိထားတာကိုပယ်ဖျက်ခဲ့ကြောင်းနဲ့နိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့ပြည်ပရောက်မြန်မာတွေအတွက်ဗီဇာကိစ္စအဆင်ပြေအောင်အထူးအလေးထားဆောင်ရွက်နေကြောင်းဒေါံဆန်းစုကြည်ကအရှင်းပြပါတယ်
။ကျမတို့ဟာဒီလိုအမေစင်လုတ်ထားတယ် black list လုတ်ထားတယ်ဆိုတော့အခုနိုင်ငံရေးရကျမတို့မလုတ်တော့ပါဘူး။ visa မပေးတာဟာကျမတို့တာမား visa တွေပေးပါတယ်။တချို့ခဏခဏဝင်လိုက်ထွက်လိုက်ပေါ့နော် multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါတယ်။နောက်တချို့ကြတော့ interpol လာနေပြီးတော့သတ်မှတ်ထားတဲ့လူမဲစင်မှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူး။တာနေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူး
။ NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာနိုင်ငံတကာရောက်နေတဲ့မြန်မာတွေကိုခွဲခြားမှုမရှိဘဲကြိုးစုံလက်ခံဖို့နဲ့အကာအကွယ်ပေးဖို့အချက်ပါဝင်ကြောင်းအခုလိုပြောပါရစေ
။ကျမတို့အစိုးရတဲ့ဖွဲ့ကလေးကနိုင်ငံသားရေးယုံမှာကျမတို့မူဝါဒချပြီးသားပါနိုင်ငံသားရေးယုံကညီပြဆွတ်လိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတော်ဖောင်းမှာရှိတဲ့တန်ယုံနေတန်ယုံဝင်တတ်နေရဲ့အဓိကအလို့တစ်ခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုတော့ခွဲခြားခြင်းမရှိပဲねကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ခွဲနွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲချပြီးသားအတိုင်းပဲကျမတို့တာဝန်ကြီးရလည်းလုပ်မိပါတယ်
အခုလိုဒေါံဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံခြင်းမြို့တော်ခမ်းမအပြင်မှာတော့ကချင်ပြည်နဲ့ရိုဟင်ဂျာအဖွဲ့တွေကဆန္ဒပြခဲ့ကြပါတယ်။ဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါခီးစဉ်အပြီးမှာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ဒေါံဆန်းစုကြည်ဆက်လက်ထွက်ခွာသွားပါတယ်။ဂျွန်လ12ရက်နေ့မှာတော့ဆွီဒင်နိုင်ငံရောက်မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါံဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်ရှင်။